မြန်မာနိုင်ငံမှာနိုင်ငံခြားယင်းနှိမ့်မှုမြင့်တင်နိုင်ရေးအတွက်လိုအပ်နေတဲ့ဥပဒေတရက်ကိုမကြခင်ရပ်ပိုင်းအတွင်းမှာပဲချမှတ်နိုင်တော့မယ်လို့သမ္မတဦးသိန်းစိန်ကပြောကြားလိုက်ပါတယ်။ဒီဥပဒေပြဋ္ဌာန်းနိုင်မှုလှုပ်ဆောင်နေတာအချိန်ကြာမြင့်နေပြီဖြစ်ပြီးလွှတ်တော်မှာလအတော်ကြာညှိနှိုင်းဆင်းရဲငင်းခုန်မှုတွေလုပ်ခဲ့ရတယ်လို့လွှတ်တော်နဲ့သမ္မတရုံးတို့ကနေပြင်ဆင်မှုတွေလှုပ်ဆောင်နေရပေမဲ့မကြခင်ရပ်ပိုင်းအတွင်းမှာပဲအပိသက်နိုင်ငံခြားယင်းနှိမ့်မှုဥပဒေမူကြမ်းတရက်ထွက်ပေါ်လာတော့မှာဖြစ်ကြောင်းတိုင်းနှင်းကနွေနဲ့ပြည်ရင်းသတင်းမီဒီယာတွေနဲ့နေပြည်တော်တွေ့ဆုံဆွေးနွေးပွဲမှာသမ္မတကပြောကြားခဲ့တာပါမြန်မာနိုင်ငံမှာနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့စစ်စိုးရလက်ကနေအရက်သားအစုကတက်လာခဲ့တဲ့နောက်ပိုင်းပထမဆုံးအချိန်ဖြစ်တဲ့သမ္မတကပြည်ရင်းသတင်းမီဒီယာတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်သမ္မတဦးသိန်းစိန်ဟာနိုင်ငံနေတဲ့မြန်မာနိုင်ငံရဲ့စီးပွားရေးကိုခင့်နဲ့အညီတဟုန်တို့ပြောင်းလဲတိုးတက်လာစေဖို့အတွက်နိုင်ငံရခြားကလာရောက်ရင်းနှီးမြှုပ်နှံမဲ့သူတွေစိတ်ဝင်စားအောင်လုပ်ဖို့အတွက်ဆရာထက်တန်နေသူပါဒါပေမဲ့မြန်မာနိုင်ငံရဲ့စီးပွားရေးကိုနိုင်ငံရခြားကလဝကြီးအုပ်စုံမုံမှုတွေမလုပ်နိုင်အောင်ကာကွယ်ဖို့နဲ့နိုင်ငံရခြားရင်းနှီးမြှုပ်နှံသူတွေရဲ့အမျက်ထုတ်ခြေလှယ်မှုတွေမလုပ်နိုင်အောင်ကန့်သတ်မှုတွေထားဖို့တတိပေးလှုပ်ဆောင်မှုတွေရှိနေပါတယ်။မကြသေးခင်ကနောက်ဆုံးထွက်လာခဲ့တဲ့နိုင်ငံရခြားယင်းနှိမ့်မှုနှံမှုဆိုင်ရာဥပဒေမူကြမ်းဟာကြိုတင်ကာကွယ်မှုတွေတိတ်ပြီးများနေတယ်လို့တချို့မြန်မာအရာရှိတွေရဲ့ဝေဖန်မှုတွေလည်းရှိနေပါတယ်။မြန်မာနိုင်ငံထဲမှာ General Electric နဲ့ Coca-Cola တို့လိုကြီးမားတဲ့ American စီးပွားရေးလုပ်ငန်းကြီးတွေကတော့အခုမြန်မာလုပ်ငန်းရှင်တွေနဲ့လက်တွဲပြီးလှုပ်ဆောင်နေပြီဖြစ်ပါတယ်။တခြားကုမ္ပဏီအတော်များများဟာလည်းမြန်မာနိုင်ငံကကျွေးဝတဲ့တန်ရာစာတတွေနဲ့တွဲဖက်တဲ့စီးပွားရေးလုပ်ငန်းတွေမှာလက်တွဲလုပ်ကံရမှာရှင်းရှင်းလင်းလင်းရှိစေဖို့အတွက်မြန်မာအစိုးရချထားပေးမဲ့နိုင်ငံရခြားယင်းနှိမ့်မှုဥပဒေတရက်ကိုစောင့်မျှော်နေကြတာဖြစ်ပါတယ်။